စော်ဒီအာရေဗျနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးမင်းသားဖိုင်ဆယ်ဘန်ဖရန်ဟာအင်္ဂါနေ့ကဆီးရီးယားနိုင်ငံမြို့တော်ကိုသွားရောက်ခဲ့ပါတယ်။ဒါဆယ်စုနှစ်တခုကျော်အတွင်းမှာစော်ဒီအစိုးရအရာရှိတဦးဆီးရီးယားနိုင်ငံကိုပထမဆုံးချိန်သွားရောက်တဲ့တရားဝင်ခီးစဉ်လည်းဖြစ်ပါတယ်။2012ခုနှစ်ဆီးရီးယားပြည်တွင်းဆက်စတင်ပြီးကြတဲ့ကစော်ဒီကဆီးရီးယားနဲ့တန်တမာရေးဆက်ဆံရေးဖြတ်တောက်ခဲ့တာပါ။စော်ဒီဝန်ကြီးမင်းသားဖိုင်ဆယ်ရဲ့အခုခီးစဉ်အတွင်းဒါမစကတ်ပါနိုင်ငံဆွေးနွေးပွဲတွေပြုလုပ်မှဖြစ်ပြီးအရာမတိုင်းမီစီးရီးယားသမ္မတဘာရှာအာဆတ်နဲ့လည်းတွေ့ဆုံလက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။အရင်ဘက်ကစီးရီးယားနိုင်ငံရဲ့ဝန်ကြီးဖိုင်ဆယ်မက်ဒက်ရဲ့ဆော်ဒီခီးစဉ်အပြီးမှာအခုလိုဆော်ဒီမင်းသားဖိုင်ဆယ်ရဲ့ခီးစဉ်ဖြစ်လာတာပါ။နိုင်ငံကောင်စစ်ဝေယုံတွေပြန်လည်ဖွင့်နေဖို့နဲ့လေကြောင်းခီးစဉ်တွေပြန်လည်စတင်ဖို့ဥတီလှုပ်ဆောင်နေကြောင်းအရင်ဘက်ကထုတ်ဖော်ပြောဆိုထားခဲ့ပါတယ်။နောက်ပိုင်းမှာပြည်တွင်းစစ်အထိဖြစ်လာခဲ့တဲ့2012ခုနှစ်စီးရီးယားလူထုအုံကြွမှုမှာရဲရဲဆက်ဆက်ဖြိုခွင်းခဲ့တဲ့ဆီးရီးယားရဲ့အာဆတ်ဆိုးရွားကိုအာရဗ်နိုင်ငံတွေကအဲ့ဒီကလေးကဆက်ဆံမလုပ်ဖဲဖဲကျင်းထားခဲ့တာပါ။အာရဗ်နိုင်ငံများအဖွဲ့ချုပ်ကနေဆီးရီးယားကိုထုတ်ပယ်ခဲ့ပြီးနောက်ပိုင်းမှာတော့အာရဗ်နိုင်ငံတွေနဲ့ဆီးရီးယားကြားဆက်ဆံရေးကအဆုံးစင်ထိပြတ်ပြဲသွားခဲ့ပါတယ်။ဒါပေမဲ့အခုနှစ်ပိုင်းမှာပဲအာဆတ်ဆိုးရွားကဆီးရီးယားရဲ့နေရာအများစုကိုစုစည်းထိန်းချုပ်ထားနိုင်နေလို့အင်ဒီဂျင်းနိုင်ငံတွေကအာဆတ်ဆိုးရွားပြန်ပေါင်းထုတ်မဲ့ခြေလှမ်းတွေကိုစတင်လာခဲ့တာဖြစ်ပါတယ်။